ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့တရုတ်မှာကိုဗစ်မျိုးကွဲသစ်လှိုင်းတက်လာပြီးတော့ပေါ့နော်ဒီဆက်မှုများအရေးပေါ်သဘောဖြစ်ခဲ့တာလေးနဲ့ဆက်ဆက်ပြီးတော့ပြီးခဲ့တဲ့ပတ်တွေကပြောပြီးမှဒီတစ်ပတ်တော့ဆရာကြီးအမေရိကန်မှာလည်းဒီမျိုးကွဲသစ်တွေတဖြည်းဖြည်းတက်လာတာကိုဘလို့စီမံနေတာကိုအဓိကဆွေးနွေးမှာမို့အမေရိကန်မှာတရုတ်လူတွေတည်ဆုံးတဲ့အထည်မဖြစ်တာပေါ့နော်မစိုးရင်ရတာကအဓိကဘာကြောင့်ဖြစ်နိုင်လဲဆရာကြ
ီး US မှာတရုတ်ပြည်လောက်ဘာကြောင့်မတည်လဲဆိုတော့နံပါတ်1ချက် vaccination 70% လောက်ရှိသွားပါတယ်နံပါတ်2ချက် natural immunity ကကျွန်တော်တို့စီမှာတော်တော်လေးကိုများလာပါတယ်နံပါတ်3တစ်ချက်ကျွန်တော်တို့ဒီ vaccine ကနေတစ်ဆင့်ဘယ်လိုလူတွေဘယ်လိုဆက်ပြီးတော့ booster တွေပေါ့နော်ထပ်ဆင့် vaccine တွေပေးမလဲဆိုတဲ့ဟာကိုကျွန်တော်တို့လုပ်ခဲ့ပါတယ်နံပါတ်4တစ်ချက်ဒါကတော့ဒီနိုင်ငံမှာပဲရတာပါဒီ omicron ကို specifically vaccine
ဒီ omicron မျိုးကွဲသစ်ကိုတတ်တတ်မမတ်ပြင်မှတ်ထားပြီးထုတ်တဲ့ကာကွယ်ဆေးပေါ့နော
်ဟုတ်ကဲ့
bivalent လို့ဒီမှာခေါ်ကြတာပေါ့
ဟုတ်ပါတယ်ကျွန်တော်လည်းထိုးခဲ့ပါတယ်ဒီလွန်ခဲ့တဲ့ November လထဲမှာကျွန်တော်ထိုးခဲ့တာပေါ့လေဆိုတော့ဒါ BA specific omicron specific vaccine booster ကိုကျွန်တော်ထိုးခဲ့တာ
ဟုတ်ကဲ့ဆရာနောက်ရောအမေရိကမှာအခုလိုဒီသေဆုံးမှုမများအောင်မစိုးရင်ရအောင်အရေးပါခဲ့တာရှိသေးလားဆရာ
နောက်ကျွန်တော်တို့မှာဒီ CDC နဲ့IDS လို့ခေါ်တဲ့ Infectious Disease Society of America လို့ခေါ်တာပေါ့နော်ဒီကုသရောဂါ specialist တွေရဲ့ကျွန်တော်တို့ရဲ့မိခင်ဌာနတော်မျိုးဖြစ်တဲ့ IDS ကနေတစ်ဆင့် or NIH လို့ခေါ်တဲ့ National Health Institute ကနေတစ်ဆင့် guideline တွေ national guideline ကျွန်တော်တစ်ချိန်လုံးပြောပါတယ်ယောဂါ65နှစ်ကျော်တာနဲ့အခုချိန်ဆိုကျွန်တော်တို့မှာဘာမှအမေအမြမရှိဘူးနံပါတ်1 Paxlovid ပေးမလားနံပါတ်2 Molnupiravir ပေးမလားနံပါတ်3ဆေးရုံကိုတခြားယောဂါတခြားအကြောင်းကြောင့်ရောက်လာတယ်ထားပါတော့ဥသက်ရောက်နေတယ်covid positive ဖြစ်တယ် covid ကဘာအောင်စင်ချင်မှမလို့ရတယ်ကျွန်တော် temporary remdesivir ကိုဒါတော့ iv ပေါ့နော
်သွေးကြောတွေကိုထည့်တာပါဆရာနော
်ဟုတ်ကဲ့သွေးကြောတွေကို
ဟုတ်ကဲ့
ကိုပါတယ်ဆိုတော့3ရက်ပေးပါတယ်ပထမနေ့မှာ200ဒုတိယနေ့မှာ100တိဒါကတော့ဆေးရုံတက်လာတဲ့လူတွေကိုကျွန်တော်တို့ပေးပါတယ်ဒီလူနာအသက်65နှစ်ကျော်ကျွန်တော်တို့ပေးပလိုက်တာပဲဘာလို့လဲဆိုတော့ဒီလူနာရဲ့ယောဂလက္ခဏာဆိုးသွားလို့ရှင်သူဒုက္ခရောက်မယ်နောက်တစ်ခုကဒီလူနာကတဆင့်ယောဂတွေပြန်သွားမယ်အဲ့ဒါကြီးဆိုရင်ကျွန်တော်တို့ကဒီလိုမျိုးကျွန်တော်တို့မှာဟို step by step ဒီအကုန်လုံးလုပ်ထားလိုက်တဲ့အခါကျတော့ဒီလိုမျိုးအသေးအပြောက်ကတော်တော်ကြီးကိုနေသွားတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီအသက်65နှစ်အောက်မှာဆိုရင်ဆရာရင်ပြောခဲ့တယ်လို့ပေါ့နော်ယောဂအခန်းလေးလည်းမရှိဘူးဆိုရင်တော့ဒီကုသရမှာသုံးတဲ့စီတွေကိုပေးစရာမလိုဘူးပေါ့ဆရာနော
်ဟုတ်ပါတယ်ဥမာလွန်ခဲ့တဲ့သုံးရက်ကဆိုလို့ရှိရင်ကျွန်တော်ဗမာမျိုးသားတယောက်ပဲတခြားယောဂါနဲ့ကျွန်တော်စီကိုတက်လာတယ်ကျွန်တော်တခြားယောဂါကိုကျွန်တော်ခုပေးလိုက်တာပဲသူကကိုဗစ်ကိုကိုကျန်တယ်ဗျမလိုအပ်ဘူးဘာကြောင့်ကူပါလဲခင်ဗျာတကငငယ်လေးပဲရှိသေးတာဟုတ်လေခင်ဗျာလေဘင်းလည်းမနာဘူးပထမတရက်လောက်ပဲဖျားတာတခြားယောဂါတွေခင်ဗျာရောက်လာတာဒါပေမဲ့ကျွန်တော်တို့ကဆေးရုံတင်မဲ့အတွက်ကြောင့်ကျွန်တော်ကဆစ်လိုက်လို့ခင်ဗျာကိုဗစ် positive ဖြစ်တာပဲသိတယ်ပေါ့အဲ့လိုမျိုးပေါ့လေဆိုတော့လူနာကိုနားလည်အောင်ရှင်းပြရတယ်ပေါ့တော့ဆရာဝန်တကူအနေနဲ့ဆေးရေးပေးလိုက်တာလိုလေပဲဟိုဝေးကြီးဖြောင်ကြည့်တဲ့လူတွေကဆေးကိုကောက်ပြီးတော့ဝယ်လိုက်မှာဒါပေမဲ့ဒီလိုကောက်ပြီးတော့ဝယ်သွားတဲ့ခါကျတော့ဘာဖြစ်လဲဆိုတကယ်လိုအပ်တဲ့လူတွေနဲ့ဂျုံလို့ရှင်တကယ်ဟုတ်ဆေး shortage ဖြစ်တယ်ပေါ့
ဆေးပြတ်ကုန်နေတာပါဆရာနော
်ဟုတ်ပါတယ်နံပါတ်1ချက်ကတချို့သောလူတွေကဆေးတွေကိုစုထားတယ်စုစရာမလိုပါဘူးဘာကြောင့်လဲဆိုတော့ဟိုကိုယ်အသက်က40ထားပါတော့65နှစ်အောက်ရောက်လို့ရှိရင် vaccine နဲ့ထိုးထားတယ်ဆိုလို့ရှိရင်ဒီ covid ကြောင့်ဖြစ်မဲ့ complication ကတော့
နောက်ဆက်တယ်ပါဆရာနော
်ဟုတ်ပါတယ်တော်တော်လေးတော့နေပါတယ
်ဟုတ်ကဲ့ဆရာနောက်ရောဆရာကိုယ်တိုင်ဆေးဥမှာကြုံခဲ့ရတဲ့သင်ခန်းစာယူစရာမျိုးကိုရှိနေတယ်လား
ဟုတ်ကဲ့အခုဆိုရင်ကျွန်တော်ဆိုလို့ရှိရင်ကျွန်တော်ဆေးဥမှာဒုတိယဆေးဥအကြီးကဲနေရာတွေတခုကျွန်တော်ယူထားပါတယ်အခုတလောမှာကျွန်တော်ရဲ့ boss မရှိလို့ရှိရင်ကျွန်တော်ရဲ့ decision ပဲအကုန်လုံးကဒါပေမဲ့လည်းကျွန်တော်ပြုတ်လုခဲ့တဲ့အဆုံးဖြတ်ချက်တွေအကုန်လုံးကဒီ national ပေါ့နော်တနိုင်ငံလုံးမှာရှိတဲ့ဟာကိုကျွန်တော်နားလည်အောင်ကြည့်ထားရတယ
်ဒီ national guideline တနိုင်ငံလုံးသုံးရမယ်လမ်းညွှန်ချက်ပေါ့နော
်ဟုတ်ပါတယ်နားလည်အောင်ဘယ်လိုလုပ်နေသလဲဆိုတာကိုကျွန်တော်ကြည့်ရတယ်ဒီပေါ်မှာမူတည်ပြီးတော့ကျွန်တော်လုပ်ချင်တဲ့အတိုင်းကျွန်တော်စိတ်ထင်ကကျွန်တော်လုပ်ပိုင်ခွင့်မရှိပါဘူးဆိုတော့ဒီကိုပိုင်စည်းရုံကြီးရှိကြပဲအများကြီးရှိပါတယ်ရန်ကုန်ရောမန္တလေးရောနေပြည်တော်ရောဆိုတော့ကိုဟာကိုလုပ်နိုင်တဲ့အနေအထားတစ်ခုရှိမှာပေါ့ထားပါတော့ခုနကျွန်တော်ပြောသလိုပဲအသက်65နှစ်အထက်မှာဒီလိုစည်းတွေပေးသင့်တယ်ဆိုလို့ရှိရင်ကျွန်တော်အနေနဲ့ပြောရလို့ရှိရင်တက်နိုင်ပြီဖြစ်စေမတက်နိုင်ပြီဖြစ်စေတပြေးညီကလုပ်သင့်တယ်ပေးသင့်တယ်အိုဒီစေးတွေမှာ fun ပေါ့နော်ကျွန်တော်တို့ဆိုလို့ရှိရင်တော့ပုံရံရံပုံငွေပါတယ်သုံးမယ်အနေထားဆိုရင်ဒါမျိုးတွေအတွက်သုံးဖို့အတွက်ကျွန်တော်ရံပုံငွေပါတယ်ကို disaster fund လို့ခေါ်တာပေါ့လေ
ဒီအရေးပေါ်ကတ်ဆိုက်တဲ့အချိန်သုံးဖို့ရံပုံငွေပေါ့နော
်ကိုပါတယ်ငွေကြီးသုံးလို့ရတဲ့အနေထားတွေကျွန်တော်တို့မှာထားထားရတယ
်ဟုတ်ကဲ့ဆရာနောက်ရောဒီ covid ဆိုးလာနေတဲ့အတွက်ပေါ့နော်ကြိုပြီးတော့အမေရိကန်မှာပြင်ထားတာလေဆရာတို့စေးုံမှာတော့ပေါ့ရှိခဲ့သေးတာဆရာ
နောက်တစ်ခုကဒါမျိုးစေးုံမှာလူနာတွေများလာလို့ရှိရင်ကျွန်တော်တို့ဒီ shift တွေကိုဘယ်လိုလုပ်မလဲဆိုတော့ကျွန်တော
် duty ခွဲတာပါဆရာနော
် duty ခွဲတာတွေကိုပေါ့နော်ကြိုပြီးတော့ပြင်ဆင်ထားရတယ် ဘာလို့ဆိုဒါတွေကကျွန်တော်လက်တွေ့ကြုံခဲ့ပြီးတော့ကျွန်တော်ခံခဲ့ရတဲ့အပိုင်းတွေလေဆိုတော့ဒါမျိုးတွေဖြစ်လာမယ်ဆိုလို့ရှိရင်ဘယ်သူတွေကိုစပိတ်မလဲကလင်နစ်အပြင်ဆေးခန်းတွေစပိတ်မလားနံပါတ်1ကဟို operation လုပ်တဲ့ case ကိုပိတ်မလားနံပါတ်3တစ်ချက်ကဟိုလို steel bay ဆရာဝန်တွေကိုကျွန်တော်တို့ကဘယ်လိုတာဝန်တွေကိုခွဲပြီးတော့ယူမလဲဆေးရုံမှာကတင်တွေကိုဘယ်လိုထပ်ပြီးတော့ချဲ့မလဲနော် emergency room ဆိုတဲ့ဒီအရေးပေါ်ဌာနမှာလူနာတွေပြုံလာရင်ဘယ်လိုလုပ်မလဲဆိုတော့ဒါတွေကိုအကုန်လုံး plan လုပ်ထားတယ်ကျွန်တော်တို့မှာ zero covid ဆိုတဲ့ဟာကိုမရှိတော့တရုတ်ပြည်မှာဒါနောက်တစ်ခုဒုက္ခရောက်သွားတဲ့အခြေအနေကသူတို့ကသူတို့တိတ်ပြီးတော့ထင်ခဲ့တယ် zero covid ဖြစ်နိုင်တယ်ဆိုပြီးထင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုရောဒီနောက်ဆုံးတရုတ်မှာ covid နဲ့ပတ်သက်ပြီးတော့ပြင်ဆင်လှုပ်ဆောင်နေတာအရေးပါတာကိုတွေ့ထားသေးလားဆရာ
အခုသူတို့ရဲ့ newspaper ရှိတယ်ကျွန်တော်ဟိုတနေ့တော့ဖတ်လိုက်တာနံပါတ်1ကဘာလဲဆိုတော့ expedite the localization of imported covid 19 medicine ဆိုတဲ့အပိုင်းဖြစ်လာတယ်ဘာလဲဆိုတော့နိုင်ငံခြားကနေ covid 19 medicine တွေသူတို့စီကိုပြန်သွင်းမယ်ဆိုတဲ့အပိုင်းဖြစ်လာပြီသူတို့မထုတ်ထားဘူးလေသူတို့အခုအထူးဖြင့်ဒီတရုတ်နှစ်တကူဆိုတော့စပြီးဖြစ်လာ။နံပါတ်1အသက်ကြီးတဲ့လူတွေမှာတရုတ်နှစ်တကူအချိန်မှာ travel မလုပ်ဘဲနဲ့အိမ်မှာနေပါ။ဒီသူတို့ဒီအသက်ကြီးတဲ့လူတွေ relative ဖြစ်တဲ့လူတွေလာပြီးတော့မလဲပါနဲ့။နောက်တကူကဒီတရုတ်အသက်ကြီးတဲ့လူတွေကသူတို့ vaccination ကိုမထိုးထားတဲ့အတွက်ကြောင့်သူတို့ဖြစ်လာလို့ရှိရင်ဘယ်လိုလုပ်မလဲ။အဲ့ဒါကြီးပေါ့နော်။ပြီးတဲ့အခါကျတော့ WHO ကိုအကူအညီတောင်းနေသူတို့အခုလက်ရှိဟာ emergency အခြေအနေဖြစ်နေပါတယ်။သူတို့ကသူတို့လက်ခံလာတဲ့ it is endemic ဆိုပြီးတော့ဒီကဘာလုံးမှာဒီရောဂါပြန်နေ။အရင်တော့ဆိုလို့ရှိရင်သူတို့ဒီ zero covid ပါဆိုပြီးတော့သတ်မှတ်ထားတယ်ပေါ့လေ။ဆိုတော့သူတို့လည်းနားလည်သင်းသလောက်တော့သူတို့နားလည်လာတယ်။ဒါပေမဲ့လည်းတော်တော်လေးတော့နောက်ကျသွားပြီပေါ့လေ။ဘာကြောင့်လဲဆိုတော့လူကြီး6000ကျော်တရားဝင်ထုတ်ပြန်တာအသက်ဆုံးရှုံးသွားပြီ
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။